မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လာဖို့အတွက်မြန်မာစစ်ကောင်စီကိုဘလို့ထပ်ပြီးဖိအားပေးနိုင်မလဲဆိုတာတွေအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။မလေးရှားနိုင်ငံရောက်စဉ်မလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။ဒီအကြောင်းကိုသားညွန့်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆယ်လကြာတဲ့အချိန်ဒီမှာအစုပြုံလိုက်ဖမ်းဆီးမှုတွေဆန္ဒပြသူတွေကိုအကြမ်းဖက်မှုတွေနဲ့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းစစ်ကောင်စီတွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်လည်းရှိပါတယ်။နောက်ထပ်ဘယ်လိုမျိုးအရေးယူဆောင်ရွက်နိုင်မလဲ၊ဘယ်လိုခြေလှမ်းတွေနဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မလဲဆိုတာတွေကိုစမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဆီယံ၃နိုင်ငံခီးစဉ်ဖြစ်တဲ့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာမလေးရှားနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောဆိုသွားတာဖြစ်ပါတယ်
။ I think it's going to be very important in the weeks and months aheadto look at what
below now that low line ye nai mle so da rui ha shi la mae tadin bat rui shi la mae la rui ma a ye ji la mae the ma de a jin da rui lut pho a ja phat mu rui yat pho lu da chin sa na mu aku ni rui pu pe nai pho sa da rui ba we myama nai ngan democracy lan chang paw pyan yauk la pho sit tat ko ta nai ngan chin a ya yo su pi do ba a ye yu phi a pe ja ya ma ba
မြန်မာနိုင်ငံအတွက်နိုင်ငံပိုင်ရည်နံတဲ့သဘောတန့်ွေလုပ်ငန်းပိုင်းကိုအရေးယူတန်ခတ်ဖို့ရရှိလာလို့သတင်းတောက်တွေကမေးမြန်းချက်ကိုတော့သူကတည်းရဲ့ဖြေဆူခဲ့ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတူးချင်းပြစ်မှတ်ထားတန်ခတ်အရေးယူမှုတွေထုတ်ထားလို့ပို့ပြီးတော့ပြင်းထန်အသေးစိတ်ကြတဲ့အရေးယူမှုတွေအတွက် Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုလည်းလွှတ်တော်မှာတင်ပြထားတာရှိပါတယ်။လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့ရည်နံတဲ့တန့်ွေလုပ်ငန်းအပါအဝင်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူဖို့တောင်းဆိုထားကြတာပါ။အမေရိကန်ပြည်သူအနေနဲ့တနင်္ဂနွေနေ့အရမြန်မာစစ်တပ်ကိုဖိအားပေးအရေးယူတာတွေရှိနေတယ်လို့တစ်ဖက်မှာကုလသမဂ္ဂအပါအဝင်နိုင်ငံစုံနဲ့တွဲပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးတာတွေလည်းရှိပါတယ်။မြန်မာနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံထားပြီးတော့ဒီအတိုင်းမြန်မာနိုင်ငံကဆောင်ရွက်ဖို့ကိုလည်းတွန်းအားပေးနေတာပါ။အာဆီယံအနေနဲ့လည်းမြန်မာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုစမ်းစစ်ကြားလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တယ်လို့ AP ကရေးပါတယ်။အာဆီယံအခြေခံမူဝါဒမှာနိုင်ငံအချင်းချင်းအကြားဝင်ရောက်ဆက်ဖက်မှုတွေမလုပ်ရဆိုတာရှိပေမဲ့လည်းအခုမြန်မာနိုင်ငံအရေးကိစ္စမှာတော့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနိုင်ငံတို့ဘက်ကအတော်လေးတက်တက်ကြွကြွရှိနေတာပါမြန်မာနိုင်ငံတွင်2018ခုနှစ်ကဖြစ်ခဲ့တဲ့ရင်ဂျာရီပေါ်အကြမ်းဖက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်ဆွေကနေပြီးတော့တတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကတောင်းဆိုနေတာတွေရှိပါတယ်ဒါနဲ့ပတ်သက်လို့အခုသတင်းစာရှင်းလင်းပွဲမှာမေးမြန်းတော့ဒါကိုအမေရိကန်ဆွေအနေနဲ့အလေးနဲ့ထားပြီးစဉ်းစားနေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကဖြေပါတယ
် The long and short of it is we have to look atWhat additional steps, measures could be taken to try to move things in a better direction?
မနက်ကဘာတွေအရေးယူဆောင်ရွက်နိုင်မလဲဆိုတာနဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့မဖြစ်ခဲ့ဟုတ်မဟုတ်ဆိုတာတွေကိုဆုံးဖြတ်နိုင်မှုအတွေ့စမ်းစစ်ဆောင်ရွက်တာတွေကိုတက်တက်ကြွကြွဆက်လုပ်နေပါတယ်
။အာဆီယံနဲ့အမေရိကန်ပြည်သူ့ကြားထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားတယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများအဆင့်ဆွေးနွေးပွဲမှာဆွေးနွေးဖို့ရှိသလိုပဲမြန်မာနိုင်ငံကိစ္စဟာလည်းအာဆီယံဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောပါတယ
် invitation I'm sure ASEAN leaders would like to
သမ္မတဘိုင်ဒန်ရဲ့ဖိတ်ခေါ်ချက်ကိုကျေးဇူးတင်ပါတယ်အရှိတအဝါရှားနိုင်ငံများအသင်းအာဆီယံကောင်ဆောင်တွေပါဝင်ကြမယ်ဆိုတာသိကြပါတယ်ဇန်နဝါရီ19ရက်နေ့ကမ္ဘောဒီးယားမှာလုပ်မယ့်အာဆီယံနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲမှာလည်းတေချာပေါ့ဆွေးနွေးမှာပါဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေနဲ့ရည်တိကြတွေကိုတော့အသေးစိတ်သိရဖို့စောင့်နေတော့မှဒါပေမဲ့အတွင်းရေးမှူးပြောရဆိုရင်တော့မြန်မာနိုင်ငံကိစ္စကပ်ဘေးအလွန်ပြန်လည်နယ်လန်ထူရေးကိစ္စကုန်သွယ်ရေးကိစ္စနဲ့အာဆီယံနဲ့အမေရိကန်အကြားပြည်သူချင်းချင်းဆက်ဆံရေးကိစ္စတွေကတော့ဆွေးနွေးပွဲမှာပါလာနိုင်ပွဲရှိပါတယ
်ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရောအာဆီယံနဲ့အခြားနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေမှာပါအာဆီယံဘက်ကမြန်မာစစ်ကောင်စီအကြီးအကဲကိုမဖိပဲချန်လှပ်ထားခဲ့ပါတယ်ဒီကိစ္စအပေါ်မှာလည်းလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကလူလာပုံမရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိစ္စဖြစ်တာမို့လို့ဝင်ရောက်ဆွတ်ဖက်တယ်လို့မြင်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုအာဆီယံ၃နိုင်ငံခီးစဉ်အတွင်းမှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးတော့မလေးရှားနိုင်ငံကိုအခုရောက်နေတာပါ။ဒါပြီးတော့မြန်မာအင်းနီးချင်းထိုင်းနိုင်ငံကိုတွားဖို့ရှိပါတယ်။အင်ဒိုနီးရှားနိုင်ငံရောက်စင်မှာလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာရေးအတွက်မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်လို့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။